အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာ6ရက်ကြာလက်တင်အမေရိကခရီးကိုဒီနေ့ကြာသပတေးနေ့စတင်ပြီးပြဿနာတွေထူပြောနေတဲ့ Venezuela နိုင်ငံကိုဒီမိုကရေစီပြုပြင်ပြောင်းလဲရေးဖိအားပေးဖို့အတွက်ဒေသရင်းနိုင်ငံတွေနဲ့ဆွေးနွေးသွားမယ်လို့ဆိုပါတယ်။ဒီခရီးစဉ်မှာ Mexico, Argentina, Peru, Colombia နဲ့နောက်ဆုံး Jamaica တို့ကိုသွားမှာဖြစ်ပါတယ်။ Venezuela အခြေအနေပြုပြင်ရေးအတွက် American ပြည်ထောင်စုအနေနဲ့နိုင်ငံရေးသံတမန်ရေးစီးပွားရေးလက်နက်အလုံးကိုအသုံးပြုသွားမယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးသူကပြောကြလိုက်ပါတယ်ဗင်နီဇီလားနိုင်ငံမှာနိုင်ငံရေးစီးပွားရေးအခြေအနေတွေယိုယွင်းဆွေးနွေးလာတာအခုဆိုရင9နှစ်အတွင်းကိုရောက်ရှိလာခဲ့ပြီဖြစ်ပါတယ်အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကတော့ဇန်နဝါရီလအတွင်းမှာပဲဗင်နီဇီလားစစ်ဘုတ်ချုပ်နောက်ထပ်၄ဦးကိုခြားစားပျက်စီးမှုနှိပ်ကွပ်မှုတွေအတွက်ဆိုပြီးတန်ခတ်ပိတ်ဆို့မဲ့စည်းရင်းမှာထည့်သွင်းလိုက်ပါတယ်အလားတူသောပဲဥရောပသမ္မတကလည်းတန်ခတ်ပိတ်ဆို့ထားတာဖြစ်ပါတယ်ဗင်နီဇီလားနိုင်ငံသမ္မတနီကိုလတ်စ်မဒူရာကတော့အမေရိကန်ပြည်ထောင်စုဟာသူရဲ့ socialist အစိုးရကိုဖြုတ်ချပြီးဒီနေရာမှာဥဆောင်မှုကျူပန်းနေတယ်လို့ဆွဆွဲထားပြီးလာမယ့်ဧပြီလ30ရက်နေ့ပြည်တော်မှာရွေးကောက်ပွဲကြရင်နောက်ထပ်6နှစ်တာသမ္မတဆက်တမ်းအတွက်ရွေးခံမယ်လို့လည်းကြေညာထားပါတယ်ခင်ဗျာ